ရက်80ကျော်ကြာနေတဲ့ဒီပလေးချင်းမင်းအထက်ကျုပ်လုံသမားတွေရဲ့တပိတ်ကမနက်ဖြန်မှာမန္တလေးမှာဆန္ဒပြမယ်လို့သိရပါတယ်ရှင်ဒီရက်80ကျော်ကြာတယ်ဆိုတော့ဘာကြောင့်များအဲ့လောက်ထိကြာနေရလဲရှင
်ကျွန်တော်တို့ပလေးစက်ရုံကဆိုရင်ဒါအမှန်တကယ်စက်ရုံနိုင်ငံပိုင်ကနေပြီးပုံပြရပါရင်လွှဲပြီးရနောက်ပိုင်းမှာနောက်ဆက်တွယ်ဖြစ်ပွားလာတဲ့ပြဿနာတွေပေါ့ရှင်ဘာလို့ရက်80ကျော်တော့တော့တောင်ကြာတယ်လဲဆိုရင်စမုံဝန်ကြီးဌာနကတေချာကြေးရတဲ့ဖြည့်ချင်းမှုမျိုးတော့မဖြည့်ချင်းပေးနိုင်တာကနံပါတ်1ချက်နောက်နံပါတ်2ချက်ကတော့လက်ရှိအစိုးရကဒီတပိတ်ပေါ်မှာဖြည့်ချင်းမှုဘိုင်းမှာအားနည်းတဲ့အတွက်တော့ရက်80ကျော်ကြာတယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်ရှင
်အဓိကအကြဆုံးညနိုင်မှုလိုအပ်တာဘယ်အချက်များဖြစ်မလဲရှင
်ပန္တာကုမ္ပဏီနဲ့စမုံဝန်ကြီးဌာနတို့က30ငားရန်နဲ့စာချုပ်ထဲမှာပါတဲ့ငားရန်ပြီးနောက်မှာလိုက်ပါသွားမယ်ဝန်ထမ်းကြီးရဲ့ရပိုင်ခွင့်ကြီးပါတဲ့အပိုက်ရှင်းနဲ့ကိုယ်ကိုအလုပ်ရှင်ရပေးရမယ်စမုံဝန်ကြီးဌာနကလည်းပေးရမယ်ဆိုပြီး agreement ချုပ်ထားတယ်အဲ့ဒီစာချုပ်တွေကိုချိုးဖောက်တာ main အဓိကကြပါလိမ့်ရှင
်ဟုတ်ကဲ့ရှင်အဲ့ပေးပါမယ်ဆိုတာဘာကိုပေးမယ်လို့ပြောတာ
ပေးပါမယ်ဆိုတော့အခုကျမတို့နိုင်ငံဝန်ထမ်းဟောင်းကြီးကကုမ္ပဏီမှာလိုက်ပါသွားမယ်ဆိုရင်ဒီဝန်ထမ်းကြီးကိုဟိုရာထူးတိုးတွေပေးရမယ်ဒီဝန်ထမ်းကြီးရဲ့လုပ်တဲ့လိုက်ပါမှာညတိုးတွေပေးရမယ်ဒီဝန်ထမ်းဒီအတွက်နေအိမ်ဆိုရင်လည်းပဲသူတို့အနေနဲ့ပြန်လာပြုပြင်မွမ်းမံပေးပါမယ်ဆော့ဆော့ရရအပေါ်ညမ်းကြီးရကိစ္စရအပြစ်စိတ်ကြီးကုန်အားလုံးမှာ18ချက်ပါလေအဲ18ချက်ကိုသူတို့ပေးရမယ်ဆိုပြီး agreement လုပ်တယ်အခုစာချုပ်ချုပ်ပြီးရဲ့နောက်ပိုင်းမှာ5လလောက်ပဲပြီအဲ့နောက်ပိုင်းမှာဆိုလို့ရှိရင်တောက်လျှောက်အဲ့ထည့်ရပါတယ်အချက်ပြုဒီနေ့အချိန်ထိကျမတို့အိမ်ငန်းတွေဆိုပြုပြင်ပေးရလည်းမရှိဘူးအောက်ကကျမတို့ယာရုတိုးတွေဆိုတိုးမပေးဘူးညတိုးတွေကိုမပေးဘူးအဲ့လိုမျိုးတွေအမျိုးစုံကျမတို့ကျုံးနေရပါတယ်နော်
တပိတ်မှောက်နေတဲ့ရက်80ကျော်ကာလအတွင်းမှာအလုသမားတွေကအဲသူတို့ရဲ့ဆန္ဒကိုဘလို့နည်းနဲ့များထုတ်ဖော်နေတာပါလဲရှင
်ကျွန်တော်တို့တပိတ်ဆမောက်ကြပြီ6လပိုင်း3ရက်နေဆမောက်ပါတယ်ယနေ့အချိန်ထိအလုသမားတွေကလုပ်ငန်းခွင်ထဲဝင်ရောက်ခြင်းမရှိပါဘူးရှင်ဒီစက်ရုံခေအပေါက်မှာပါပဲထိုင်တပိတ်ဆင်းနေနေကြခြင်းဖြစ်ပါတယ်ရှင
်အဲ့တော့အဲ့ဒီကာလတွေအတွင်းဒီအလုသမားတွေရဲ့စာဝတ်နေရေးကိုဘလို့များဖြည့်ရှင်းနေကြလဲရှင
်အဲ့ဒီကာလမှာလည်းကျွန်တော်တို့ခြေကံလုပ်ငန်းဖွဲ့စည်းရရင်တော့ရမုံကောက်ထားတဲ့ရမုံငွေတွေရှိပါတယ်အရာမုံငွေတွေနဲ့လည်းပတ်ပါတယ်အခုကျွန်တော်80ကြားလာတဲ့အတွက်ရမုံငွေမရှိတဲ့ခါကျတော့ကျွန်တော်ဒီမိနာရာနီချုပ်ဆက်တွေကိုကျွန်တော်အလူခံပြီးတော့669ဦးကိုချွေးမွေးနေရပါတယ်ရှင်
အဲ့တော့ဒီတပိတ်မှောက်နေတာရက်80ကျော်ကြာပြီးကမှနက်ဖန်မန္တလေးမှာခြိတက်ဆန္ဒပြဖို့ဘာကြောင့်များဆုံးဖြတ်လိုက်တာလဲရှင
်အခုကျတော့ရေလေးကြီးလာတဲ့ခါကျကျွန်တော်တို့ဒီတာစုစာဝန်နေကြီးပြဿနာတော့ဒီတပိတ်မှာချွေးဖို့အင်အားတွေနောက်တစ်ခါကျတော့ဒီစက်မကြီးချုပ်တက်မှုတွေဖြစ်လာတဲ့အတွက်ဒီတပိတ်ကိုအမြန်ဆုံးသက်ဆိုင်ရာလူကြီးတွေနဲ့ရာကြောက်ဖြစ်ချင်းပေးစီရွေးရည်ရဲတဲ့မနက်ဖက်ကမှညီမတို့ကမန္တလေးမှာရင်းစုတည်ခဲ့လေဆန္ဒပြမှာဖြစ်ပါလိမ့်ရှင်
အဲ့တော့မနက်ဖက်ကဆန္ဒပြတဲ့အခါမှာဒီတောင်းဆိုဖို့စီစဉ်ထားတဲ့အချက်တရားဘာတွေများပါမလဲရှင
်ခုပလိတ်တပိတ်ကရပ်ပေါင်း80ကျော်ကြာမြင့်တဲ့အတွက်သက်ဆိုင်ရာလူကြီးတွေအမြန်ဆုံးလာရောက်ဖြစ်ချင်းပေးရန်နံပါတ်1ချက်နံပါတ်2ချက်ကတော့ဒီပလိတ်ပန္တာဆက်ယုံအနေနဲ့အရင်တော့ကျွန်တော်တို့စုံဝင်ဝင်ဌာနလက်ထက်တော့ဆိုရင်ဆောက်ရုံကထွက်တဲ့ရေစိုးတွေကိုရေစိုးထုတ်ကန်နေမှာစနစ်တကျတိုးလောင်ပြီးတော့မှတက်ပြီးဆိုမှလွတ်ပေးရမျိုးတွေရှိတယ်အခုပန္တာကုမ္ပဏီကစပုံဝင်ဌာနနဲ့လွှဲပြောင်းငားရမ်းဒီနောက်ပိုင်းမှာဆိုဆောက်ရုံကထွက်တဲ့ကမ်ကယ်ဒီပါတဲ့ရေစိုးတွေကိုမြစ်ထဲကိုဓာတ်ရိုက်ဆွတ်ထုတ်တာမျိုးတွေရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းညီမတို့အနေနဲ့ကသက်ဆိုင်ရာတာဝန်ရှိတဲ့လူကြီးတွေကိုတိုင်ထားပြီးတာဖြစ်တယ်အဲ့မဲ့ယနေ့အချိန်ထိဥပဒေကိုချိုးဖောက်နေတဲ့ကုမ္ပဏီကိုရေးယူမှုမရှိတဲ့အတွက်ဒုက္ခဝိမြတဲကိုရေစိုးတွေတိုက်ရိုက်လွတ်နေတဲ့ပန္တာကုမ္ပဏီကိုအမြန်ဆုံးရေးယူဆောင်ရွက်ပေးရေးဆိုတဲ့ချက်တွေပါပါတယ်။နောက်ထပ်နံပါတ်3ချက်ကတော့ကျွန်တော်တို့ကနိုင်ငံဝန်ထမ်းအဟောင်းကြီးတဲ့အဲ့နိုင်ငံဝန်ထမ်းအဟောင်းကြီးကဘဝအမတ်ဆံချက်ရရှိဖို့ဆောင်ရွက်ပေးဖို့တောင်းဆိုတာဖြစ်ပါတယ်။ဒီစာချုပ်တွေကိုမလိုက်နာတဲ့ကုမ္ပဏီကိုအမြန်ဆုံးရေးယူပေးဖို့လို့ဆိုတဲ့ချွတ်တော်တန်နေနဲ့ကျွန်တော်တို့ချွတ်တော်တော်မှာဖြစ်ပါတယ်မ
။ဒီမနက်ဖက်ကမန္တလေးမှာလမ်းလျှောက်ဆန္ဒပြပြီးတဲ့နောက်အထိလုံသမားတွေလိုချင်တာမရဘူးဆိုလို့ရှိရင်အလုံသမားတွေရဲ့ရှေ့ဆက်အစီအစဉ်ကဘာများဖြစ်မလဲရှင
်။ဒီပုံစံကြမ်းစေမားတို့တွေရဲ့နော်ဒါပြည်သူအပြင်နဲ့ပြည်သူအစိုးရကိုရုံငုံယုံကြည်ခဲ့တယ်ဒီကိစ္စရုပ်လည်းအများဆုံးဖြစ်ရှင်းပေးမယ်လို့လည်းမျှော်လင့်လို့လည်းပဲဒီကိုယ့်ဘက်ကရပ်ပေါင်း80စောင့်နေတဲ့လောက်ပေါ်မှာရစောင့်နေတိုင်းတိုင်းကျွန်တော်တို့စောင့်ခဲ့ပြီးပြီအခုလည်းကျွန်တော်တို့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်တွေကိုယ်တိုင်လည်းသွားရောက်ပြီးပြင်ပြမျိုးတွေစာနဲ့ပြင်ပြတာမျိုးတွေသမရစီကိုကျွန်တော်တို့သမားခန်းစာတင်တဲ့စာမျိုးတွေနောက်ကကြာတိုင်းမြန်ခန်းစီလည်းကျွန်တော်တို့စာတင်တာမျိုးတွေရှိတယ်အကျေးခဏလေးမှဆန္ဒထုတ်ပေါ်ပြီးတဲ့အချိန်ကာလရပ်ပိုင်းနောက်ကကျွန်တော်တို့စောင့်မယ်အဲ့လိုမှကျွန်တော်တို့ချက်ချင်းတာဝန်ရှိတဲ့အစိုးရကရောစမှုဝန်ကြီးဌာနကဖြစ်ချင်းမပေးနိုင်ဘူးဆိုရင်တော့ကျွန်တော်တို့တာဝန်ရှိတဲ့လူကြီးတွေရှိတဲ့စီကိုကျွန်တော်တို့သွားရောက်ပြီးတော့တောင်းဆိုအောင်ပါပါတယ်ကျမတို့ရဲ့မျက်နှာချက်ဒီပေါ်ပြောင်းကနိုင်ငံဝန်ထမ်းဟောင်းကြီးပေါ်အမတ်ကန်ချက်ဒီနေရာမချင်းတောင်းဆိုသွားဖို့လေကျမတို့အစီအစဉ်ရှိပါတယ်ရှင်
ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်